Burmese.
Ningla Nyani Gemashin, View American Diana Thomas, Jinit, Malat, the Yet, the Ningling Nyan River, Season Drigo, American Giran, Zoot Mura, Washington, Tiziani, Taya, Tolini Ravi, Lindomita, Sakonis, Sakon, Sangarone, to View Facebook, Samyana, View Bami's News, Gandhi, Vira, let Tolinja, Nadavini Nazi, my Marisha.
ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်မင်္ဂလာပါကျွန်တော်ရန်နိုင်ပါထင်းနေနေညနေခင်းသတင်းတွေကိုမှတ်များစွာဆင်အောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုကူးစက်ခံမှုတွေပြန်လည်မြင့်တက်လာနေတယ်လို့တရုတ်အာဏာပိုင်တွေကပြောလိုက်ပါတယ်တချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကြောင့်ဩစတြေးလျထိုင်းနဲ့ဂျပန်နိုင်ငံတွေမှာလူသ
ဲ့ကြိုရွေးကောက်ပွဲမှာတော့ဒုသမရာဟောင်းဂျိုးဘိုင်ဒန်အနိုင်ရသွားပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းစာရီထဲမှာဒီရခိုင်ပြည်နယ်ကစစ်ရေးပြပခါတွေပို့ပြီးတော့အချိန်မြင့်လာနေတဲ့အတွက်စစ်ဘေးရှောင်ဥယေတိုးလာနေတဲ့အခြေအနေနဲ့ပတ်သက်လို့
အကောင်လုံးကတသိန်းနှစ်ပေါင်းနဲ့6000ကျော်တော့ပါပြီမှအဲ့ဒါအကောင်လုံးဒီစစ်ဘေးရှောင်စခန်းကုန်းသေးကုန်းကုန်းသိရှိလာတာပေါ့နော်တိုက်ပွဲတွေကခိုင်ပြည်နယ်တပ်မဲ
ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကကိုစောစောထွန်းရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးမှာပါထိုင်းနိုင်ငံထဲမှာလူသတ်မှုနဲ့ဆက်သွယ်နေတဲ့ဒီတန်တရားရှိသူတရုတ်နိုင်ငံသားတွေမြန်မာပြည်ဘက်ကိုဝင်သွားလို့မြန်မာအစိုးရကိုအကူအညီတောင်းထားတဲ့အချိန်ဤတဆက်ခန့်ကိုဘောလုံးကွင်းတကွင်းစာနှုန်းနဲ့ကမ္ဘာသစ်တော်ပြုံးတည်နေတဲ့အချိန်မှာရာသီဥတုပြောင်းလဲမှုအကျိုးဆက်ကိုလက်တွေ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာရောအစိုးရနဲ့လူထုပူးပေါင်းဆောင်ရွက်မှုဒီသဘာဝပတ်ဝန်းကျင်ထိန်းသိမ်းနဲ့ပတ်သက်လို့ဘလောက်ထိရှိသလဲဆိုတာတွေနားဆင်ရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့မမြသစီအောင်တို့ပြောပြပါမယ်ရှင်
ကျောင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေပြန်လည်မြင့်တက်လာနေတယ်ဆိုပြီးတော့တရုတ်ကျန်းမာရေးအာဏာပိုင်တွေကဒီနေ့ပြောလိုက်ပါတယ်စနေနေ့ကနောက်ထပ်ရောဂါကူးစက်ခံရသူ953ယောက်ရှိခဲ့ပြီးတော့ဒီမတိုင်ငယ်တောက်ကြနေကတော့ရောဂါကူးစက်သူ428ယောက်ရှိခဲ့တာကြောင့်စနေနေ့ကရောဂါကူးစက်မှုအရေအတွက်ဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာအများဆုံးဖြစ်တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်နောက်ထပ်ရောဂါကူးစက်ခံသူအများစုဟာဟူပေပြည်နယ်ဝူဟန်မြို့ကဖြစ်ပြီးတော့အဲ့ဒီတမျိုးတည်းမှာပဲရောဂါကူးစက်ခံရသူ965ယောက်ရှိတာကြောင့်စနေနေ့ကဖြစ်တဲ့သူအားလုံးရဲ့96ရာခိုင်နှုန်းကအဲ့ဒီမြို့ကဖြစ်တယ်လို့ဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာစနေနေ့ကနောက်ထပ်သေဆုံးသူအရေအတွက်ဟာစုစုပေါင်း35ယောက်ရှိခဲ့တာကြောင့်ပြီးခဲ့တဲ့ February လအတွင်းမှာတော့လူသေဆုံးမှုဟာဒုတိယမြောက်အနည်းဆုံးဖြစ်ပါတယ်တောက်ကြနေတုန်းကတော့သေဆုံးသူအရေအတွက်ဟာ58ယောက်ရှိခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်အခုဆိုရင်တရုတ်နိုင်ငံမှာသေဆုံးသူအရေအတွက်ဟာ2880ထပ်မံရှိသွားပြီဖြစ်တယ်လို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။ဟူပေပြည်နယ်အပြင်ဘက်မှာတော့ရောဂါကူးစက်ခံရသူ3ယောက်ရှိခဲ့ပြီးတော့ဒါဟာရောဂါဖြစ်ပွားခြင်းကစလို့ရောဂါကူးစက်ခံရသူအများဆုံးဖြစ်တယ်လို့ပြောပါတယ်။အခုဆိုရင်တော့ကမ္ဘာတဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဟာ16000ကျော်ရှိသွားပြီဖြစ်ပြီးတော့အဲ့ဒီက8900ကျော်ကတရုတ်နိုင်ငံပြည်ပကြီးကဖြစ်ပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ3900ကျော်လာတဲ့အတွက်ခရီးရန်ဖျားเจ้าတွေကိုပိတ်လိုက်ပါတယ်။တနည်းထဲမှာပိုးကူးစက်သူ800ကျော်ရှိတဲ့နောက်မှာအခုလိုဖျားเจ้าတွေကိုပိတ်ဖို့ဆုံးဖြတ်လိုက်ကြောင်းကိုရီးယားယောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။အခုထိဒီယောဂါပိုးကြောင့်တောင်ကိုရီးယားမှာသေဆုံးသူဟာ18ဦးရှိနေပါတယ်။ဆိုးမျိုးမှာတော့ယွိုင်ဒိုဖူးဂေါစပယ်ခရီးယန်ဖျားเจ้าကဖျားเจ้าလာလေးရှိသူတွေကို YouTube ကတဆင်ဝတ်ပြုနိုင်အောင်စီစဉ်ထုတ်လွှင့်ပေးပါတယ်။လူစုလူတွေကတဆင်ဗိုင်းရပ်စ်ပိုးကူးစက်တဲ့အန္တရာယ်ကိုရှောင်ရှားနိုင်ဖို့အခုလို online ကဝတ်ပြုနိုင်အောင်စီစဉ်ပေးရဟာသိတ်ကိုကောင်းတဲ့အစီအစဉ်ဖြစ်တယ်လို့လည်းဖျားเจ้าကိုလာလေးရှိသူတူကပြောပါတယ်။သတင်းပတ်ကုံရုံးပေးရတွေ့အတွင်းမှာဘာသာရေးပွဲတွေနဲ့နိုင်ငံရေးပွဲတွေလိုလူစုလူတွေတွေကိုရှောင်ပြီးတော့အိမ်ထဲမှာပဲနေဖို့ပြည်သူတွေကိုအစိုးရကသတိပေးထားပါတယ်။အခုလို့တောင်ကိုရီးယားနိုင်ငံတဝန်ဖျားเจ้า1900ကိုပိတ်လိုက်ဖို့ဆုံးဖြတ်ချက်ကနှစ်ပေါင်း236နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။အထင်ကြီးကခရီးရန်ဘုရားကျောင်းတွေကအွန်လိုင်းကတဆင်ဝတ်ပြုဆူတောင်းမှုစီစဉ်နေကြတဲ့နောက်ဗုဒ္ဓဘာသာဘုရားကျောင်းတွေမှာလည်းဘာသာရေးပွဲတော်တွေကိုကျင်းပဖို့ကိုဖြတ်သိမ်းထားပါတယ်ရှင်
။ကျောင်းနိုင်ငံနဲ့နိုင်ငံတချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်အသေးပြောက်ဒုလာနေချိန်မှာပဲဩစတြေးလျထိုင်းနဲ့ဂျပန်နိုင်ငံတို့မှာလည်းဒီဗိုင်းရပ်စ်ကြောင့်လူသေဆုံးမှုတွေစပြီးတော့တွေ့လာနေရပါတယ်။Diamond Princess အပျော်စီးသင်္ဘောပေါ်မှာယောဂထိန်းချုပ်ရေးအတွက်တည်တပ်ထားခံခဲ့ရတဲ့အသက်88နှစ်အရွယ်လူကြီးတူဩစတြေးလျနိုင်ငံပတ်မြို့မှာကွယ်လွန်သွားတာကြောင့်ဩစတြေးလျမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးသူရှိလာခဲ့ပါတယ်။အလားတူထိုင်းနိုင်ငံမှာဆိုရင်လည်းနိုင်ငံခြားကီးသွားတအုပ်နဲ့ထိစပ်ခဲ့တဲ့ အသက်30ငါးနှစ်အရွယ်ရောင်စီတူကိုရိုနာဗိုင်းရပ်စ်နဲ့တည်ဆုံးသွားတာကြောင့်ဒိုင်းမှာတော့ကိုရိုနာဗိုင်းရပ်ကြောင့်ပထမဦးဆုံးတည်ဆုံးသူဖြစ်ပါတယ်။ဂျပန်မှာဆိုရင်လည်းမြောက်ပိုင်းဟိုကိုဒိုချွန်းပေါ်မှာအသက်80ရွယ်မျိုးသားတူကိုရိုနာဗိုင်းရပ်ကြောင့်တည်ဆုံးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဘက်မှာတော့ကိုရိုနာဗိုင်းရပ်ကြောင့်ပထမဆုံးတည်ဆုံးသူရှိခဲ့ပြီးကိုရိုနာဗ ကိုမလို့ဘူးလို့တော့တမထောင်ကပြောပါတယ်ဝါရှင်တန်ပြည်နယ်မှာသေဆုံးသွားခဲ့တဲ့အဲ့လူနာဟာဆိုရင်အခုလိုယောဂကူးစက်မခံရခင်မှာခီးသွားတာမျိုးမရှိခဲ့ဘူးလို့အမေရိကန်ယောဂထိန်းချုပ်ရေးCDCညွှန်ကြားရေးမှုရောဘတ်ဘရက်ဖီးလ်ကပြောပါတယ်ဝါရှင်တန်ပြည်နယ်မှာတော့အုပ်ချုပ်ရေးမှုဂျေးအစ်လီကရေးပေါ်အခြေအနေကြေညာထားပြီးဗိုင်းရပ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်ပြည်နယ်တွ င်သမျှခရီးမသွားကြဖို့ကိုလည်းအမေရိကန်ပြည်ထောင်စုကသူ့နိုင်ငံသားတွေကိုအကြံပေးထားပါတယ်။အခုကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာစီးပွားပြက်ကင်းပြက်လာနိုင်ခြင်းအပေါ်မှာလည်းစိုးရိမ်မှုတွေရှိလာနေပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ပိုးကိုတိုက်ဖျက်ဖို့အမေရိကန်ဆေးကုမ္ပဏီတစ်ခုက Remdesivir ဆေးကိုမတ်လအတွင်းမှာလူတစ်ထောင်လောက်နဲ့စတင်စမ်းသပ်မယ်လို့ကြေညာပါတယ်။ Ebola ရောဂါကုသရမှာသုံးပြူလီရှိတဲ့ဒီဆေးကိုစမ်းသပ်ဖို့လူနာကို9ရက်က10ရက်ဆေးစပြီးတော့ပေးမှာပါကယ်လီဖိုးနီးယားပြည်နယ်အခြေဆိုင် Gili Sciences ဆေးကုမ္ပဏီကကနဦးမှာလူနာ400ကိုစပြီးတော့ Remdesivir ဆေးနဲ့စမ်းသပ်ကုသမယ်လို့ပြောပါတယ်ရောဂါလက္ခဏာပြတဲ့လူနာ1000ကို3အုပ်စုခွဲပြီးတော့စမ်းသပ်သွားမယ်လို့လည်းဒီကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ပထမအုပ်စုကို Remdesivir ဆေးကို9ရက်ပေးမှာဖြစ်ပြီးဒုတိယအုပ်စုကို10ရက်ပေးပြီးတော့စောင့်ကြည့်မှာပါကျန်အုပ်စုကိုတော့အကြက်ခဲပြောက်စီတခြားလိုအပ်တဲ့စေဝါတွေပေးပြီးစောင့်ကြည့်ရမယ်အစဉ်လူနာတွေအဖြစ်ခွဲပြီးတော့လေးလာစမ်းသပ်သွားမယ်လို့ဖော်ပြထားပါတယ်ဖေဗရူလာတင်းကဂျီလိဆေးကုမ္ပဏီကဒီစမ်းသပ်မှုကိုဝူဟန်မြို့မှာတရုတ်အစိုးရနဲ့စိတ်သိပ္ပံပညာရှင်တွေပူးပေါင်းပြီးတော့စတင်ခဲ့တာပါရေရှည်စမ်းသပ်မှုအဖြစ်နီဘရာစကာတက္ကသိုလ်ကဦးဆောင်ပြီးတော့ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ရောဂါပိုးဖြစ်ပွားတဲ့နေရာ90လောက်အထိတိုးမြင့်သွားဖို့စီစဉ်နေပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့တဲ့တရုတ်ပြည်ဝူဟန်မြို့မှာစမ်းသပ်စင်တာနှစ်ခုရှိပြီးအာရှတွင်းနိုင်ငံတွေနဲ့ယောဂပိုကုသမှုမြင့်မားတဲ့နိုင်ငံတွေမှာဆက်ပြီးတော့စမ်းသပ်မှုတွေလုပ်သွားမယ်လို့ Gili Sci Company ကပြောပါတယ်ရှင
် VOE American Fan ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 1556ညလိုက်ဒိုမီတာ25 kHz 1196မာလူကနေထုတ်လည်ပြနေပါတယ်ခင်ဗျာ
ဗီယိုကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်မှာစနေနေ့ကကျင်းပခဲ့တဲ့ဒီမိုကရက်ပါတီအတွင်းအကြိုရွေးကောက်ပွဲမှာတော့ဒုသမ္မတဟောင်ဂျိုးဘိုင်ဒန်အနိုင်ရသွားပါတယ်အခုလိုဂျိုးဘိုင်နဲ့အနိုင်ရသွားတဲ့အတွက်လာမယ့်အင်္ဂါနေ့ကျရင်ပြည်နယ်14ခုမှာကျင်းပမယ့်ပါတီတွင်ဒီအကျိုးရွေးကောက်ပွဲမှာသူ့အတွက်လည်းအရှိန်ဟုန်ရသွားခဲ့ပါတယ်။မဲဆန္ဒနယ်60ကမဲရလက်တကူရေးအတွက်ပြီးချိန်မှာတော့ဂျိုးဘိုင်ဒန်ကမဲရေးအတွက်90ရာခိုင်နှုန်းနဲ့အများဆုံးရရှိထားပြီးတော့ဗမာထက်လွတ်တော်မတ်ဘာနီဆန်ဒက်စ်ကတော့19ရာခိုင်နှုန်းနဲ့ဒုတိယဘီလီယံနယ်တထည်ကြီးတောင်ထရီယာကတော့17ရာခိုင်နှုန်းနဲ့တတိယရခဲ့တာပါ။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာပထမဆုံးကျင်းပတဲ့ဒီမိုကရက်ပါတီအတွက်အကျိုးရွေးကောက်ပွဲသုံးခုမှာအနိုင်မရခဲ့တာကြောင့်တကယ်လို့သာသူ့အနေနဲ့ဒီတောင်ကိုရီးယားနဲ့ပြည်နယ်မှာကျင်းပခဲ့တဲ့ဒီအကျိုးရွေးကောက်ပွဲကိုအနိုင်မရခဲ့ဘူးဆိုရင်တော့ဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်ဖို့အခြေအနေမရှိတော့ဘူးဆိုပြီးတော့အကဲခတ်အတော်များများကသုံးသက်ပြောဆိုခဲ့ကြတာဖြစ်ပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်မှာအခုလိုအနိုင်ရပြီးတဲ့နောက်မှာတော့ဂျိုးဘိုင်ဒန်ဟာသူ့ကိုထောက်ခံသူတွေနဲ့ကိုလံဘီယာမြို့မှာအဝဲခံခဲ့ပါတယ်။တောင်ကယ်လိုင်းနားပြည်နယ်မှာအာဖရိကနယ်ပွားအမေရိကန်နိုင်ငံသားအများပြားနေထိုင်ကြတာကြောင့်ဒီရဲကအများစုဟာသမ္မတအိုဘားမားအစိုးရလက်ထက်မှာဒုသမ္မတလုပ်ခဲ့တဲ့ဂျိုးဘိုင်ဒန်ကိုထောက်ခံကြတာဖြစ်ပါတယ်။ဘီလီယံနာတရေကြီးစတီယာကတော့တောင်ကယ်လိုင်းနားပြည်နယ်မှာအနိုင်မရပြီးတဲ့နောက်ရွေးကောက်ပွဲကိုဆက်မပြိုင်နိုင်အောင်လှုပ်ထွက်လိုက်ပြီဖြစ်ပါတယ်ခင်ဗျာ။
အာဖဂန်ဆိုးရအနေနဲ့တာလီဘန်ကျင်းသား9000ကိုပြန်လွှတ်ပေးဖို့ကတိပေးမထားဘူးလို့အာဖဂန်သမ္မတအာရှရက်ဖ်ကာနီကဒီကနေ့ပြောပါရယ်အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တပုံအဖွဲ့အခြားသမိုင်းဝင်ညီညွတ်ရေးသဘောတူစာချုပ်တရက်ကိုကာတာနိုင်ငံဒိုဟာမြို့မှာစနေနေ့ကလက်မှတ်ရေးထိုးပြီးတဲ့နောက်မှာသူကအခုလိုပြောတာပါအာဖဂန်တာလီဘန်ညီညွတ်ရေးဆွေးနွေးပွဲကိုစတင်ဖို့တာလီဘန်ကျင်းသားတွေကိုပြန်လွှတ်ပေးဖို့ကမဖြစ်မနေလှုံ့ဆော်မှုလိုတဲ့အချက်တခုမဟုတ်ဘူးလို့သမ္မတကာနီကဒီကနေ့ကဘူးမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒါပေမဲ့ဒီအချက် ကိုရိုနာလာမဲဆွေးနွေးပွဲဒီမှာထည့်သွင်းဆွေးနွေးသွားမယ်လို့လည်းသူကပြောပါတယ်အကျဉ်းသားရိပြန်လို့ပေးဖို့ကအမေရိကန်နဲ့မသက်ဆိုင်ပေအာဖဂန်အစိုးရမှသာအာဏာရှိတာဖြစ်ကြောင်းလည်းသူကပြောပါတယ်အာဖဂန်အစိုးရအနေနဲ့အကျဉ်းသားဖလေရင်းနဲ့ပတ်သက်တဲ့ဘယ်လိုဖိအားပေးတာကိုမှလက်ခံမှာမဟုတ်ဘူးလို့လည်းသမ္မတဂါနီကပြောပါတယ်အမေရိကန်တရားစုနဲ့တာလီဘန်တဘုံအဖွဲ့အစည်းတမိုင်းဝင်ညီ
အမေရိကန်တပ်တွေကိုလည်းအာဖဂန်ကနေတပြေးပြေးချင်းပြန်ယူသိမ်းနိုင်မှာဖြစ်ပါတယ်။ဆီးရီးယားပြည်ပကနဲ့ပတ်သက်ပြီးတော့ဒုက္ခသည်ပြည်သူများကိုရင်ဆိုင်နေတဲ့တူရကီနိုင်ငံကသူ့နိုင်ငံထဲမှာရှိနေတဲ့ဒုက္ခသည်တွေကိုဥရောပကိုသွားဖို့တော့ခွင့်ပြုလိုက်မယ်လို့တူရကီကအာရုံကစနေနေ့မှာချိန်ချောက်လိုက်တာပါ။ဒါပြန်ဆီးရီးယားနိုင်ငံတွင်မှာတူရကီတပ်ဖွဲ့ဝင်ဒါဇင်နဲ့ချီတီဆုံးခ
တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမ်းမြသတင်းအောင်တို့ပြောပြပေးခဲ့ကြတာပါရှင်အခုနားဆင်ကြရမယ့်သတင်းလာတွေထဲမှာရခိုင်ပြည်နယ်ကတိုက်ပွဲအခြေအနေတွေနဲ့စာချင်ပါတယ်ရခိုင်ပြည်နယ်အတွင်းမှာရခိုင်ဒီလက်နက်ကန်တပ်ဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်စစ်ဘေးရှောင်စခန်း
96ခုထိရှိလာနေပြီးရခိုင်စစ်ဘေးရှောင်ဦးရေကလည်းတသိန်း2000ရှစ်ထောင်ကျော်ရှိလာတဲ့အကြောင်းရခိုင်ဒုက္ခသည်တွေကိုကူညီခဲ့ဆဲပေးနေတဲ့လူမှုအဖွဲ့တစ်ခုကVOA ကိုပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာကိုပဲအတော်လေးစည်ရဲတင်းမှာပြင်းထန်လာတဲ့အတွက်အရက်သားတွေထိခိုက်သေဆုံးမှုများလာသလိုကလေးငယ်တွေပါထိခိုက်ဒဏ်ရာရနေတဲ့အတွက်နိုင်ငံသားတို့ရဲ့ဘေးကင်းလုံခြုံမှုအစို ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွင်ကနေရာတချို့မှာတိုက်ပွဲတွေကပြင်းထန်တဲ့ဖြစ်ပွားနေပြီးတိုက်ပွဲတွေကနေအသက်ဘေးကနေလွတ်အောင်ဆစ်ဆောင်ပြီးတော့ပြေးနေရတဲ့စစ်ဗျဲဒုက္ခတွေပြည်သူပေါင်းက
ဒီကစားနေရိတ်ခါနဲ့တောက်တုံးရိတ်အခက်အခဲဖြစ်နေကြတယ်လို့ဒုက္ခတဲ့စီးရင်တွေလိုက်လံပြုစုပြီးတော့ဒုက္ခတွေကိုကူညီကယ်ဆယ်ပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနယ်များအစည်းအရုံးအားကြီးစီကတွေ့ရမှုကိုစောစောထုံးကဗီအိုအေမြန်မာပိုင်းကိုပြောပါတယ်ဒုက္ခတွေအရေအတွက်ကကြတော့အကုန်လုံးကတသိမ်းမတောင်းတဲ့အခြေအကျတော့ပါပြီမှာအဲ့ဒါအကုန်လုံးဒီတိကျစကန်ကုသကုခုတိရှိလာတာပေါ့နော်အဲနောက်ပြ အဲ့ဒါကြောင့်မလို့ဒီတံဖက်ပန်းအထိကိုအချို့တဲ့မှုတွေများရှိလာနေပါတယ်အထူးသဖြင့်ဆိုလို့ရှိရင်တော့ဒီအန်ယူနေတလာချောင်းနဲ့ကစုကိုင်းဆိုတဲ့အုပ်စုတွေပါပေါ့နော်အဲ့တလာချောင်းမှာဆိုလို့ရှိရင်ကျေးရောင်ပေါင်း၄၀လောက်ရှိတယ်အဲ့ဒီကျေးရောင်၄၀လောက်မှာအဲတော်တော်များအယောတွေကဒီပြည်သူရှင်နေမှုတွေချင်းရပြီးတော့မှဒီတော်တော်များတို့ခရောင်းတွေကလာရှိပါတယ်အဲ့နောက်ပြီးတော့ကစုကိုင်းဆိုလို့ရှိရင
ဒီမှာစစ်ဘေးဒုက္ခတဲ့အရေးအတွက်ပုံမများပြလာနေပြီးဒုက္ခတွေတွေအတွက်ဘေးအနေလုံခြုံရေးကစိုးရိမ်ရမှာရှိနေတယ်လို့လည်းရခိုင်ပြည်နယ်ရသေးတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ်။ခင်ဗျာတိုင်တိုက်ပေးတရားတော့ပြည်ချင်းထံလာတာတွေကိုလည်းကြားပြီးနေရပါတယ်။အဲ့ဒီအခြေအကြောင်းအခုဆိုလို့ရှိရင်လည်းဟိုဟာပေါ့လူကြီးပါ၊ဆင်းကျော်၊ခက်ပြင်းနေတဲ့စစ် ชื่อเลยครับที่ยาบาลเลยไอ้เจ้าอกุ้งอุ้มมาดูใจเจ็บช่องไอ้เจ้าตัวน้องอันนี้อะไรสิ่งช่องเลยอันนี้ยาบาลเลยตัวนี้ก็ตาบุ้ยอสุวาอันนี้เลยตาบุ้ยที่เป็นเรื่องเลยที่มาเลยไอ้เจ้าอกุ้งเราก็สิมาชื่อเลยที่ใจเจ็บช่องที่มันมีตาบุ้ยชื่อเลยที่ปีกุ้ยเนี่ยเป็นยาเยี่ยมอะไรที่มึงเลยอ่ะเพื่อแค่ก็ช่วยเงินดีกับปู่ก็ตัวน้องที่อสุวาอันนี้เลยเลยเลยเลยเลยที่ชื่อยาอย่างนี้ที่มึงเลยที่มันมีเนี่ยเสียห
အခုရပိုင်းဖြစ်နေတဲ့တိုက်ပွဲတွေအတွင်းမှာအရက်သားထိခိုက်သေးဆုံးမှုတွေဖြစ်တယ်လို့ကလေးတငယ်ကိုဝင်ဆောင်မိခင်နဲ့အရက်သားတွေပါထိခိုက်သေးဆုံးမှုဖြစ်ပွားနေတဲ့အပေါ်ပြည်တော်စုဇိုးရနဲ့ပြည်နယ်ဇိုးရဘက်ကအရေးတကြီးစီမံဆောင်ရွက်ပေးဖို့ကိုလည်းရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကအကြံပြုပါတယ်အခုပြည်နယ်အခြေအနေကအန္တရာယ်များကြောက်ပြီးတ
ကျေးဇူးအများဆုံးဖြစ်ခြင်းနဲ့မှာဒါအရှင်ရဲ့ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြက်ကြ
ဒီတပည့်တွေဒီပြင်းနည်းနည်းစားချလာတဲ့ခါကျတော့ဒီဒီလိုတစ်ခါနဲ့အရေးတွေကလည်းပဲရင်းကိုကျိုးလာနေပြီးတော့မှဒီလိုသခင်တွေပါလေအရှင်ပြေတရားတမလို့သူတို့ကနင်းကြရမှာပဲခုံတော့နေကြရပါတယ်ဆိုတော့အဲ့လိုနင်းကြရခုံပြဲခါမှာသူတို့ကကြတော့ဒီအစိုးရနဲ့နိုင်ငံတကာရဲ့ဒီမျိုးကိုမခံရတဲ့ခါကျတော့အခုညီမရဲ့ထပ်မင်းတွေများရှိကြပါဘူး
ဒါကြောင့်ပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့အနယ်ဒီဆိုရအနေနဲ့ပြည်သူကိုကာကွယ်စောင့်ရှောက်ပေးဖို့နဲ့စစ်ဘေးဒဏ်သင့်ပြီးထိခိုက်နေနာရသူတွေအတွက်တရားမျှတမှုရဖို့နဲ့ပြည်내ငြိမ်းချမ်းနိုင်ဖို့နိုင်ငံရေးစကားဝိုင်းအနေနဲ့အမြန်ဆုံးပြေလည်အောင်ဖြေရှင်းအဖြေရှာပေးပါလို့ရခိုင်လွတ်တော်အမတ်တွေနဲ့ရခိုင်လူမှုအဖွဲ့အစည်းတွေကတိုက်တွန်းနှိုးဆော်နေပါတယ်ရှင်
ရခိုင်ပြည်နယ်ကစီးပီးပြည်ပခရွေကြောင့်အရက်သားတွေရဲ့ဘေကင်လုံခြုံရေးကြဆင်းလာနေတဲ့အခြေအနေကိုမှတ်စုံပုံစုံစမ်းတင်ပြခဲ့တာပါရှင်အခုထိုင်းမြန်မာနယ်စပ်အခြေအနေဘက်ကိုလည်းအလှည့်ပေးကြပါမယ် ထိုင်းနိုင်ငံပတ္တယာမြို့ကလူသတ်မှုနဲ့ဆက်နွယ်နေတဲ့တရုတ်နိုင်ငံသားလေးဦးဟာတက်ခိုင်မဲဆောက်မြို့ကနေတဆင့်မြန်မာနိုင်ငံကရင်ပြည်နယ်ကအမြဘော်ရီမြို့ဘက်ကိုဝင်ရောက်သွားတယ်လို့ထိုင်းအာဏာပိုင်တွေကယူဆပါတယ်ဒါကြောင့်တန်တရားတရက်ခံတွေကိုကုညီရှာဖွေပေးဖို့ထိုင်းနိုင်ငံဘက်ကနေပြီးမြန်မာအာဏာပိုင်တွေစီကိုတောင်းဆိုထားတဲ့အကြောင်းထိုင်းအခြေစိုက် VOA
သတင်းတောက်မှအေးအေးမှာကသတင်းပေးပို့ပါတယ်ရှင်ထိုင်းနိုင်ငံရဲ့စီစီတီဗီမှတ်တမ်းတွေအရလူသတ်မှုနဲ့တန်တရားရှိသူတရုတ်နိုင်ငံသားလေးဦးဟာဖတ်တရားမြို့နယ်ဟိုတယ်ကနေဒင်ကားတစည်းငါးရန်ကကြောက်ဖရမ်းမြို့နယ်ကံဖက်ဖက်ခရိုင်ပင်းမြစ်အတွင်းမှာလေးတောင်အကြီးတွေကိုပစ်ချခဲ့ပြီးထိုင်းမြန်မာနယ်စပ်ကိုဆင်းလာခဲ့ကြတာပါ ဖေဖော်ဝါရီလ25ရက်နေ့မှာတော့ဒေသခံတွေကသတင်းပေးတာကြောင့်ကံဖက်ဖက်ခရိုင်မဲနန်းပင်းမြစ်ထဲမှာပစ်ချခဲ့တဲ့အိတ်ထဲကနေအသက်30အရွယ်တရုတ်နိုင်ငံသားကျွန်ဝန်ဟာကျိုးတုတ်ထားတဲ့ပုံစံနဲ့သေဆုံးနေတာကိုတွေ့ခဲ့ရပြီးတခြားအိတ်3လုံးကိုတော့ရှာဖွေနေဆဲဖြစ်ပါတယ်ထိုင်းလာဝကရဲ့မှတ်တမ်းတွေအရတရုတ်နိုင်ငံသားကျွန်ဝန်ဟာအခုလဆယ်နှစ်နေကတရုတ်နိုင်ငံသူ
အမျိုးသမီးတဦးနဲ့အတူထိုင်းနိုင်ငံသူကနာဘူမိလေးစိတ်ကနေလေးချောင်းခီးနဲ့ဝင်ရောက်လာခဲ့ကြတာလို့ဆိုပါတယ်သူတို့နှစ်ဦးဟာပတ္တယာမြို့ကတရုတ်နိုင်ငံသားတွေအများဆုံးတဲခိုနေတဲ့နေရာမှာငှားရမ်းနေထိုင်နေကြတာဖြစ်ပါတယ်သူတို့တဲခိုနေတဲ့တဲခိုကန်းကိုတရုတ်နိုင်ငံသားတဦးလာရောက်တဲခိုကြပြီးတဲ့နောက်ဘင်ကားတစ်စီးကိုထမ်းမြန်မာနယ်စပ်ကိုပို့ဆောင်ပေးဖို့ငှားရမ်းခဲ့ကြောင်းလ
ครับได
้ผู้ใช้มาเตียแค่นี้เนี่ยปัตตาลุตะยกแต่ยงอะไรไล่ไปผู้ต้องสู่ลาบาร์เลยจะนอรู้เยตะพ่อวันนี้นี่เนี่ยรู้แต่มุมาที่ก็ป่าวเนี่ยเตียแค่ลิ้วกูพังวันนั้นถูกทาบาร์บีเตียแค่ลิ้วฮะแค่เนี่ยมาเนี่ยจะอาชาเล่มาบอกมาเส้นว่าจะบีตัวเบียร์ตัวเดียวสุรากูส่งเงินดีบาร์เลยเนี่ยมาในงานแบกูเลยทับยีตัวไหนเนี่ยรู้อยู่ซ่าเลยด้วยเตียแค่นี้พังมีไหนยีเนี่ยมาแบกูเลยกูยีจ้องทาบาร์เลยสุบีท้ายบาร์ดานเนี่ยเปลี่ยวสุดตัวละบ้าลูกตาเตียแค่นี้พี่พังวันนั้นถูกแข่งท่าเลยเตียวในงานได้เนี่ยปัตตลูเนี่ยมาแบกูจ้องจ้าท่าเลยสุราเราพังแข่งจ้องกินยีบีเลี้ยวดีเทียโอชูยีมูอุดีจ้องอับเปลี่ยว
มันก็ผู้ตัดตัวเรียบแข็งเราหูไล่เช่นนั้นสรุปเย่เนี่ยเราจะเอาตัวเองไปทำสิ่งสรุปเย่ลูกยิ่งเชื่อว่าเราจะต้องทำอะไรมาเอาตัวเรียบแข็งเราหูตัวเองไล่เดี๋ยวเราเจาะไว้ผู้ตัดนั้นถ้าตัวเราบอกไปรู้ลงยังยามาเลยผู้เรียบแข็งฟังสิ่งเย่
โอเค
ที่เรียบรู้ไปรู้เช่นดีมาอะไรมีเลยมีเลย
ဆိုနေနားလည်တယ်လို့မိတယ်လို့နဲ့ပြောမိတော့ကျွန်တော်ပြေလို့အခန်းထဲလို့ချိန်ပြလိုက်တဲ့ခဏပဲဟုတ်ကဲ့ဒီဆုံးသူနဲ့အတူပါတဲ့အမျိုးသမီးလဲတောက်ဆုံးနေပါတယ်ထောင်နဲ့ထုတ်ခံထားရသူတွေကတော့အသက် 26နှစ်အရွယ်ဟူနန်ပြည်သားရှောင်ရှန်ယူအသက် 22နှစ်အရွယ်ရှန်စီပြည်နယ်သားဖန်ကန်ကန်အသက် 38နှစ်အရွယ်
ကျင်းညိုဆိုသူတို့ဖြစ်ပါတယ်သူတို့ဟာထိုင်းနဲ့မြန်မာနိုင်ငံကိုဝင်ထွက်သွားလာနေသူတွေဖြစ်တယ်ဆိုပြီးထိုင်းလာပိုင်တွေကဆိုပါတယ်အမှုနဲ့ဆက်နွယ်နေတဲ့လူသုံးဦးထက်မနည်းကိုလည်းစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်ရှင်လူသားမှုနဲ့ဆက်ဆက်နေတဲ့လူတန်တရားရှိသူတွေမြောက်ရီဘက်ကိုဝင်ရောက်သွားတယ်လို့ယူဆရတဲ့အကြောင်းကိုတော့မအေးအေးမှဆုံစမ်းတင်ပြသွားတာပါရှင်အခုရာသီဥတုဆ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ ဒီတခြားအဖွဲ့တွေကပူးတွဲပြီးတော့အချက်လက်တွေကိုစုဆောင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကမ္ဘာ့ရှားပါမျိုးစိတ်တော်ရိုင်းတရိတ်ဆန်တွေရဲ့နောက်ဆုံးမီတင်းဟာမြန်မာနိုင်ငံထဲမှာလည်းတစ်တော်ပြုံးတည်မှုတွေရင်ဆိုင်နေရပါတယ်။ရာသီဥတုပြောင်းလဲမှုအကျိုးဆက်ကိုလက်တွေ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်အစိုးရနဲ့လူလူရဲ့ပါဝင်ဆ
Sustainable Development Goal ပြည်မီဖို့အတွက်နိုင်ငံပေါင်းစုံပူးပေါင်းဆောင်ရွက်တဲ့နေရာမှာအလွန်အရေးပါတဲ့တည်တော်တွေမပြုံးသေးရေးအစိုးရအဖွဲ့တွေလုပ်ကိုင်နေပေမဲ့အောင်မြင်မှုမရသေးပါဘူးအရှိတောင်အာရှဒေသကရှားပါးစီဝအမျိုးကိုရိနောက်ဆုံးလက်ချံရှိနေတဲ့မြန်မာနိုင်ငံကအဖို့ရန်တည်တော်တွေဟာစိုးရိမ်စရာကောင်းတဲ့နှုန်းနဲ့ဆုံးရှုံးနေတယ်လို့ကုလသမဂ္ဂကထောက်ပြထားပါတယ်
SFM လို့ခေါ်တဲ့ရေရှည်ခန်းနဲ့တည်တော်စီမံခန့်ခွဲရေးတူတည်တနာလုပ်ကိုင်နေတဲ့ဒူရီယာစန္နာတဘာဝပတ်ဝန်းကျင်အဖွဲ့တည်ထောင်လို့ကိုကျော်မင်းထွက်ကတော့ဖို့လို့ပြောဆိုပါတယ်။နိုင်ငံလုံးကိုလွှမ်းခြုံပြီးလောက်တာလည်းရှိတယ်။ဒီကတော့ကျွန်တော်စကိုင်းတိုင်းပေးစ်ပေါ့။စကိုင်းတိုင်းမှာဖြစ်နေတဲ့ဟာဒီ။ဆိုတော့စကိုင်းတိုင်းကလည်းမြင်နေပြ။ဒီမှာကျွန်တော်ကလည်းအဲ့ဒီဟာပု
ဒီနေ့ကျွန်တော်တို့ကတော့ဖျားတွေကိုရှောက်ထားပြီးတော့ထင်းခုတ်ခွင့်ရနေကြတာပါတပင်မဲ့လည်းအဲ့ဒီလိုလုပ်ရတွေကတရားဥပဒေနဲ့ညီညွတ်ပါရလားတတော်တွေကိုတရားဝင်ထုတ်လုပ်နိုင်ရေးအစိုးရအတိမပြုလက်မှတ်စနစ်တမတ်ကိုတတော်ဦးစီးဌာနနဲ့ပူးရဲလုပ်ကိုင်နေတဲ့ကိုကျော်မင်းတို့ကပဲအခုလိုဆက်ပြောပါရတယ်
တော်ဦးစီးဌာနနဲ့ဒီတရားဝင်တစ်ဖြစ်ချင်းဆိုင်ရာဒီပဲဖွင့်ဆိုဖို့လေလုပ်နေတာလေရှိတယ်။ဒီကတော့လီဂယ်တင်းပါပေါ့။ကျွန်တော်တို့ပြည်တွင်းလုံးကိုဘယ်လိုတရားဝင်သတ်မှတ်မလဲပေါ့။ဒီကကျွန်တော်နိုင်ငံမှာဖြစ်နေတာကခုဒေသခံတွေပေါ့လေ။တရားဝင်တစ်ကမရဘူး။ဟိုဆရာတော်ဘုရားတို့ဘာလို့ရှောက်တယ်ဘာရလို့တော်ပါသေးတာ။တကယ်တကယ်ကျွန်တော်နေရာအများစုမှာကဒီတတော်ဦးစီးဌာနတော်ကလည်
ထောင်ဆက်ရှိတက်တော်ဥပဒေပုံမှာဆက်ခွနဲ့မှာတော့ဒေတာခံတွေလက်လမ်းမိနေအောင်လို့တက်တော်ဥပဒေနီးဥပဒေတွေမှာထည့်သွင်းထားတာတွေရှိတယ်လို့လည်းကိုကျော်မင်းထုတ်ကပြောပါတယ်ဒီဥပဒေတွေနဲ့နီးဥပဒေတွေအသက်ဝင်လာရင်တော့ဒေတာခံတွေထိုက်လျောက်အစီအပြေနိုင်မယ်လို့လည်းသူကယူဆနေပါတယ်ဘာအဲ့နေရာမှာဟိုလိုအဆက်မီချင်းွေလိုမျိုးလေးလေးလောက်တဲ့အားရဲ့နောက်ဟိုတင်းတဲ့တော်ရောနောက်ဆိုင်ခင်း
ဟိုအပြည့်နဲ့လို့မြင်နော်ဟိုအချင်းတွေပေါ့တပိုင်းကလည်းဟိုကျွန်တော်တို့ဟိုတောင်သူတွေစိုက်ပျိုးရေးအချင်းတွေထုတ်ပေးတယ်လို့ဒီစီးရပ်ပေးပါတယ်အချင်းတွေတစ်စိတ်တစ်စိတ်ဒါထုတ်ပေးနိုင်တယ်ဆိုရင်တော့ဒီဟာတွေကဒေသခံနေနေနဲ့စီးရပ်ပေးကိုအင်လိုက်အားလိုက်လုပ်ပြီးဟာသူတို့အုံနာရှစ်ဆန့်ရမယ်ဗျသူတို့တော့ဖြစ်တယ်သူတို့လဲလို့စပယ်မကုတ်တော့ဘူးသူတို့ဒီအုံနာရှစ်ချောင်ပို
ဲမြန်မာတီတော်တွေအဓိကပြုံးတည်လာတယ်လို့နိုင်ငံကကျွမ်းကျင်ပညာရှင်တွေကထောက်ပြကြတာပါကဘာကျော်ကျွန်းတစ်တွေပေါ်များခဲ့မှုတဲ့မြန်မာနိုင်ငံမှာ2014ခုနှစ်အထိကျွန်းနဲ့အခြားတစ်ထုပ်လုံးမှုနဲ့ပတ်သက်လို့တင်းကျပ်တဲ့ဥပဒေတွေပြဌာန်းခြင်းမရှိခဲ့တဲ့အတွက်ကြောင့်နှစ်စဉ်တစ်တော်ဧကတက်တန်းလောက်နှစ်ပေါင်း20လောက်ပြုံးတည်ခဲ့ရတယ်လို့တဘာဝပတ်ဝန်းကျင်အရေးစောင့်ကြည့်တဲ့အဖွဲ့တွေကထောက်ပြပါတယ် တဲ့တော့ပြုံးတိမှုဖြစ်စေတဲ့အဓိကအကြောင်းရင်းထဲမှာစိုက်ပျောမြေချဲ့ထွင်တဲ့အပါဝင်တစ်ပင်တွေကိုမဆင်မချင်ခုတ်ယူတာတရားမဝင်တစ်ခုထုတ်လိုက်ရတဲ့လောင်စာအတွက်အသုံးပြုနေတာကြောင့်ဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်ကဖော်ပြပါရယ်။ရှာရီဥဒုမြတ်တာဖို့ကမ္ဘာ့ပူနေမှုဖြစ်စေတဲ့ဖလောင်အင်တန်ွယ်တွေကိုတစ်တော်တွေကစုပ်ယူတိုးလောင်ပေးထားတာပါ။ကမ္ဘာ့ပူနေမှုဖြစ်လာစ Tarawa. Lumo Puesire, Pivisaya Puesire, Nepogliga Puri, Supantare, F.O. Elliot, Sien Kanzamaro, the Dorim of Yongwang, Lieutenant Sashaw de Niama, Ahadaji Chakushini Relu Popia Tabare. Shatu Anna, Dimia Yetwe, the Dorigo, Don Chara, the Divinia Tampure, the Quera, Tamboga, Buchinira, the Doriga Yare, Jumia Tema, Wida, Mabawina. တတော်ထိန်းသိမ်းရဲ့အတွက်မူဝါဒချမှတ်တဲ့နေရာမှာဒေတာခံွေပါဝင်ခွင့်မရတာတတော်ထိန်းသိမ်းရဲ့မှာလဲတခါတလေဌာနပေါင်းစုံကစီမံခန့်ခွဲသူတွေပါဝင်နေတာနဲ့ပြဌာန်းထားတဲ့တတော်ဥပဒေတွေကိုလိုက်နာမှုမရှိတဲ့အခြေအတွေကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်တတော်ပြုံးတိမှုတားဆီးရေးကမ္ဘာပိုင်းအကြံပြုချက်တွေထဲမှာတော့တဘာဝတတော်ကြိုးဝိုင်းတွင်နဲ့အများပြည်သူပိုင်းတတော်တွေကိုထိန်းသိမ်းဆောင် ကျွန်တော်တို့ရဲ့ကွန်ပျူတာထုတ်လုပ်သူတွေနဲ့ပူးပေါင်းပြီးတော့စီးပွားဖြစ်တည်ပင်တွေစိုက်ပျိုးဖို့တဲ့အခြေခံထုတ်လုပ်ထားတဲ့ကွန်ပျူစီတွေမှာလည်းတရားဝင်စိုက်ပျိုးထုတ်လုပ်ထားကြောင်းနိုင်ငံတကာအသိမပြုလက်မှတ်ထုတ်ပေးတဲ့စနစ်ကိုကျင့်သုံးဖို့မြန်မာကျွန်းတက်လုပ်ငန်းကိုလည်းမြန်မာတည်တော်ဌာနရဲ့စီကံအတိုင်းတင်းကျပ်စွာကြံမဖို့နဲ့လူမှုပါဝင်နဲ့တည်တော်ထင်းရဲ့လုပ
ထိုင်တဲ့ရေးဆိုင်အထရင်လွှာကိုအခုလိုတင်းနေနေညနေတိုင်းမှာနားဆင်နိုင်ပါရဲ့ရှင်။ နောက်နှစ်နာရီကြာမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 52ပထမနာရီဝက်မှာလှိုက်လက်မီတာ195ခွန်9ကနေနားဆင်နိုင်ပါတယ်။ဒီအချိန်မှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းပြည်တွင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေနားဆင်ကြရမှာပါရှင်။
ကျောင်းနိုင်ငံမှာကိုရိုနာဗိုင်းရပ်ပိုးကူးစက်ခံမှုတွေပြန်လည်မြင့်တက်လာနေတယ်လို့တရုတ်ကျန်းမာရေးအာဏာပိုင်တွေကပြောလိုက်ပါတယ်။စနေနေ့ကနောက်ထပ်ရောဂါကူးစက်ခံသူ928ဦးဖြစ်ပြီးတော့ဒီမတိုင်ငယ်တောက်ကြနေ့ကတော့ရောဂါကူးစက်ခံသူ429ဦးရှိခဲ့တာကြောင့်စနေနေ့ကရောဂါကူးစက်မှုရေအတွက်ဟာပြီးခဲ့တဲ့သတင်းမှတ်တွဲမှာအများဆုံးဖြစ်တယ်ဆိုပြီးတော့တရုတ်အာဏာပိုင်တွေကပြောပါတယ်။ ဒီနေ့ကျွန်တော်တို့ပြောပြမှာတဲ့ကိုရီးယားရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်အခုထိတော့ရောဂါပိုးကြောင့်တောင်ကိုရီးယားနိုင်ငံမှာသေဆုံးသူ၁၈ဦးရှိနေပါတယ် ဒီနိုင်ငံနဲ့နိုင်ငံတချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန့်နှံ့မှုတွေအသေးပြောက်ဒုလာနေချိန်မှာပဲဒီဗိုင်းရပ်ကြောင့်လူသေဆုံးမှုတွေကိုစတွေ့လာနေရပါပြီဒါပေမဲ့ပရက်ဆာအပြောင်းအလဲသဘောပေါ်မှာယောဂါထိန်းချုပ်ရတဲ့တိကျခွဲထားခံရတဲ့အသက်80ရှစ်နှစ်အရွယ်လူကြီးတူတူအော်စတြေးလျနိုင်ငံပတ်မြို့မှာကွယ်လွန်သွားခဲ့ပြီးတော့ထိုင်းနိုင်ငံမှာဆွေးနွေးနိုင်ငံသားခီးသားတူနဲ့ထိစပ
ရေကင်း ထိတ်တန့်ရောက်နေတဲ့ ဒေသတွင်းနဲ့ နိုင်ငံတကာသတင်းအချင်းချုပ်ကို ကိုရန်နိုင်ပြောပြပေးသွားတော့ပါရှင် အခုညနေ့အစီအစဉ်ထုတ်လို့ရမှုက မတ်စုံမုံဖြစ်ပြီး အသံဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ် အခုကျမတို့အသံလွှင့်နေတဲ့ Radio Season PPJ Intercept 17 နဲ့ Mia 73 တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA TV Magazine Season ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင် VOA သောတာရှင်များနဲ့တကွာ မြမကြည့်သူပြည်သားအားလုံး ကိုရော့စိတ်ပါရှင်လန်း ချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက် ကျေးဇူးတင်ပါတယ် ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington. Thank you.